Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တန်းသတင်းတွေကိုရှားဖောင်းနဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဘန်ကောက်လေးမျက်နှာဖျားဘုံကွဲခဲ့ပြီး CCTV မှာပေါ်ထားခဲ့တဲ့တန်တရားရှိထားသူကိုဖမ်းမိပြီလို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်ဩစတြေးလျသတင်းထောက်အနေနဲ့ထိုင်းရေတပ်က Ranger လူကုန်ကူးမှာပါခဲ့တယ်လို့ရေးတဲ့သတင်းမှာအသေးဖြတ်မှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်ပါတယ်တရုတ်နိုင်ငံမှာတော့ဓာတ်ပစ္စည်းဆက်ရုံတစ်ခုပောက်ကွဲမှုထပ်ဖြစ်ပြီးတိတ်ဆုံးမှုရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမနက်လောင်ရေ
ကောင်းပါပြီရှင်လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောတဲ့နေရာမှာတက်မရော်ကိုထိခိုက်အောင်ဝေဖန်တာတွေမလုပ်ရဘူးဆိုတဲ့တားမြစ်ချက်နဲ့ပတ်သက်လို့ကတော့
အဲ့တော့လက်ရှိတည်ရှိနေတဲ့ဒီတက်မရော်ကိုကျွန်တော်ပါတီအနေနဲ့ဆိုဂုဏ်သိက္ခာရှိနေခြင်းနဲ့နိုင်ငံရေးနဲ့ကင်းရှင်းစေခြင်းနဲ့ professional army ဖြစ်စေခြင်
းလူပောင်တဲ့ democratic party ဥက္ကဋ္ဌဦးအောင်မိုးစောပါရှင်အပြည့်အစုံကိုသတင်းတွေအပြီးမှာတင်ပြပါမယ်ဒါအပြင်လက်ရှိလွတ်တော်ကာလအတွင်းအပြည့်မတက်သေးတဲ့ဥပဒေကြမ်းတွေကိုလွတ်တော်တဲ့ကိုလွှဲပြောင်းနိုင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီတွေကဆက်လက်လှုပ်ဆောင်နေတဲ့သတင်းနဲ့ Raman Magsaysay ကိုအခမဲ့နိုင်ရေးကူညီမှုအတင်းဥက္ကဋ္ဌဦးကျော်သူအပါအဝင်အခြားအာရှနိုင်ငံတွေကဆုရှင်ငါဦးမနေ့ကလက်ခံရယူတဲ့သတင်းတွေကိုပြန်ပြီးတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမနာဖျားလူလူတီများတဲ့နှကုံးမှာဘုံခွဲခဲ့တဲ့သူနဲ့ပုံစံတူတဲ့အဓိကတန်တရားရှိထားသူတူကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့ကြေညာလိုက်ပါတယ်ထိုင်းဆွေရခေါင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာကထိုင်းလူမျိုးမဟုတ်တဲ့ဒီတန်တရားရှိထားသူနိုင်ငံသားကိုကမ္ဘောဒီးယားနေဆက်ကစားခေအောင်ပြည်နယ်မှာအခုလိုဖမ်းမိခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August 18ရက်နေ့ကဘန်ကောက်မြို့လယ်မှာရှိတဲ့လူစီကားတဲ့နေရာကဒီဟိန်တူနကွန်းဘုံကွဲခဲ့မှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းဒဏ်ရာတွေရခဲ့ကြပါတယ်။အခုဖမ်းမိသူဟာတရုတ်နိုင်ငံနောက်ပိုင်းရှင်ဂျန်းပြည်နယ်ကဟွီဂါမွတ်စလင်တူဖြစ်ပြီးဘုံကွဲစဉ် CCTV ကရိုက်ထားတာမှပါခဲ့တဲ့ဘုံမကွဲခင်လေးတွင်ကြောပွေးအမဲတစ်ခုကိုချပြီးထွက်သွားခဲ့တဲ့သူတီရှက်အင်ဂျီအဝါရောင်ဝက်မျက်မှန်အဝိုင်းအမဲခိုင်းတက်စပင်ပွပွသူနဲ့တူတယ်လို့ထိုင်းရဲတွေကယူဆထားတယ်လို့ Time သတင်းမဂ္ဂဇင်းမှာဖော်ပြထားပါတယ်အခုလိုဝန်ကြီးချုပ်ရဲ့ကြေညာမှုမတိုင်ခင်လေးမှာပဲထိုင်းရုပ်မြင့်တန်ကြားလိုင်းအားလုံးမှာလည်းဒီနေ့နေ့လယ်ပိုင်းမှာထိုင်းအိမ်ပိုင်ရှင်တွေထိုင်းတဲခိုကန်ပိုင်ရှင်တွေအနေနဲ့ဒီဘုံကွဲမှုမှာပါဝင်တယ်လို့တန်တရားရှိထားသူတွေကိုကုညီရှာဖွေပြီးနီးစပ်ရာရဲစခန်းတွေကိုအကြောင်းကြားပေးဖို့ဒါမှမဟုတ်အရေးပေါ်နံပါတ် 1919 ကိုဖုန်းခေါ်ပေးဖို့ဇက်တိုက်ကြေညာခဲ့ပါတယ်ခင်ဗျာ
လူကုန်ကူးကိုင်းတစ်ခုနဲ့ထိုင်းရေတပ်တို့ကြားဆက်ဆက်ရှိတဲ့ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အသေးဖြတ်မှုနဲ့တရားစွဲခံထားတဲ့ဩစတြေးလျသတင်းသမားတဦးနဲ့သူ့ရဲ့ထိုင်းနိုင်ငံသူလှုပ်ဖော်ကင်ဘဲတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်အင်္ဂလိပ်ဘာသာစကားနဲ့ရေးသားတဲ့ဖူကက်ဝမ်သတင်းဝက်ဘ်ဆိုက်မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့သတင်းဆောင်မအတွက်Alan Morrison နဲ့ Chutina Sirasanthia တို့နှစ်ဦးဟာထောင်ဒဏ်9နှစ်အထိကြာခံရနိုင်တဲ့မှုနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ရဲ့သတင်းဆောင်ပါက Writer သတင်းဌာနရဲ့ Pulitzer ဆုရသတင်းဆောင်ပါကိုကိုးကားရေးသားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးတာမှာကူညီဖို့ဒါမှမဟုတ်မတိချင်းရောင်းဆောင်နေဖို့ထိုင်းရေတပ်တာဝန်ရှိသူတွေကငွေယူခဲ့တယ်လို့ Writer သတင်းဆောင်ပါမှာဖော်ပြခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံအရှေ့ပိုင်းကဓာတ်ပစ္စည်းစက်ရုံတစ်ခုမှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်အ ਨੇ ဆုံးလူတူသေခဲ့တယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကထုတ်ပြောထားပါတယ်။တရုတ်နိုင်ငံတူလောင်ရုံတွေမှာအခုလိုပောက်ကွဲမှုတွေဇက်တိုက်ဖြစ်လာခဲ့ပြီးဘေးကင်းလုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေအားနည်းလို့ဖြစ်ရတာလို့ဝေဖန်ချက်တွေထွက်နေချိန်မှာအခုပောက်ကွဲမှုထပ်ဖြစ်လာတာပါ။တရုတ်လူမှုကွန်ရက်တွေပေါ်မှာပေါ်လာတဲ့ဓာတ်ပုံတွေထဲမှာလည်းအခုပောက်ကွဲမှုဖြစ်တဲ့နိုင်ငံအရှေ့ပိုင်းရှန်တောင်းပြည်နယ်ကဒေါင်ရင်ဒေတာကဆက်မှုစုံမှာကြီးမားတဲ့မီလုံကြီးတက်လာတာကိုမြင်တွေ့လိုက်ကြပါတယ်။ဒီဒေတာရဲ့ဆွေရကထုတ်ပြန်ထားတဲ့သတင်းအင်တာနက်ဝက်ဘ်ဆိုက်တစ်ခုမှာလဲရှန်တောင်းကဘင်ဂျွန်ဓာတ်ဆက်ရုံမှာဒီပေါက်ကွဲမှုဖြစ်ခဲ့တယ်လို့အတည်ပြုပြောထားပါတယ်။ဒီပေါက်ကွဲမှုကြောင့် မိလောင်ကျွမ်းခဲ့မှုကိုတော့၅နာရီအကြာမှာငြိမ့်သက်နိုင်ခဲ့တယ်လို့ဒီအစိုးရသတင်းစင်မှာဖော်ပြထားပါတယ်။ဒါအပြင်ဒီဆက်ရင်ရဲ့အလုံးမှုဆောင်အရာရှိတွေကိုလည်းဖမ်းဆီးထားပြီးမိလောင်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့ဆက်လက်ဖော်ပြထားပါတယ်။တကယ်တော့ဒီပောက်ကွဲမှုမတိုင်ခင်တလနီးပါးကန်တုံကလည်းဒီထက်ကြီးမားတဲ့ပောက်ကွဲမှုတစ်ခုမှာဓာတုပစ္စည်းတူလောင်ရုံတစ်ခုမှာဖြစ်ခဲ့ပြီးလူပေါင်း160နီးပါးသေဆုံးခဲ့ပါတယ်။အဲ့ဒီမှာလည်းတူလောင်ရုံဝန်တန်းတွေနဲ့အစိုးရအရာရှိတွေကဖမ်းဆီးပြီးဆက်လက်စစ်ဆေးနေပါတယ်ခင်ဗျာ။
မောင်နှောမြို့နယ်ကနေဝင်ရောက်ရွေးချယ်ခံဖို့ကိုစလေလောင်းတင်သွင်းထားတဲ့လက်ရှိလွတ်တော်မှလည်းဖြစ်သူဥရွှေမောင်ရဲ့ကိုစလေလောင်းလျှောက်လွာကိုရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကနေထပ်မံပယ်ချခဲ့တဲ့အပေါ်အာဆီယံပါလီမန်ဆိုင်ရာအဖွဲ့ကရှုံချဝေဖန်ပါတယ်။လက်ရှိမောင်တော်လွတ်တော်ကိုစလေအမတ်တဦးဖြစ်တဲ့ဥရွှေမောင်ရဲ့လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွင်းဝင်ရောက်ရှင်ပြိုင်ဖို့ကိုစလေလောင်းအရေးအချင်းသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့လျှောက်လွှာကိုပယ်ချခဲ့တာပါ။အာဆီယံလူ့အခွင့်ရေးဆိုင်ရာနဲ့ကမ္ဘောဒီးယားရဲ့လွှတ်တော်မှလည်းဖြစ်တဲ့ဆွန်ချေကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာအခြေခံလူ့အခွင့်ရေးနဲ့မကိုက်ညီဘူးလို့ဝေဖန်ပြောဆိုလိုက်တယ်လို့အဲ့ဒီဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့လည်းပြောလိုက်ပါတယ်။ဥရွှေမောင်နဲ့အတူကိုစလေလောင်းနောက်တူဖြစ်တဲ့ဒေါက်ခင်လွင်ရဲ့ရွေးကောက်ပွဲဝင်မဲ့လျှောက်လွာကိုလည်းရခိုင်ပြည်နယ်မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်ရှင
်။ UAVE ကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့အင်ကာနေညနေပိုင်းသတင်းတွေကိုဆက်ကြညာပေးနေပါတယ် Hungary Budapest မြို့ရဲ့အဓိကဘူတာရုံကိုတာဝန်ရှိသူတွေကပိတ်ပစ်လိုက်တာကြောင့်ရာပေါင်းများစွာသောရွှေပြောင်းဝင်ရောက်လုပ်သူတွေခရီးဆက်မရဖြစ်သွားကြပါတယ်အဲ့ဒီလူအများစုဟာပဋိပက္ခတွေနဲ့ပြည်နေတဲ့ရှေ့လယ်ပိုင်းဒေသကဖြစ်ပြီးဩစတြီးယားနဲ့ဂျာမနီနိုင်ငံတွေစီသွားဖို့ကြိုးစားနေကြတာပါနောက်ထပ်မချင်ညာမချင်းယထားတွေထွက်ခွာတာဒါမှမဟုတ်ဆက်ရောက်တာရှိမှမဟုတ်ပဲခီးတဲ့တွေအားလုံးဘူဒါကနေချက်ချင်းထွက်ပေးကြဖို့ဘူဒါပက်စ်မြို့ရှေ့ပိုင်းဘူဒါရုံမှာဒီနေ့အသံချက်ဆက်နဲ့ကြေညာလိုက်ပြီးရဲတွေကလည်းလိုက်လံကြီးကြပ်နေပါတယ်ရှေ့ပြောင်းဝင်ရောက်သူတွေကိုရာပေါင်းများစွာသောဒီရဲတပ်ဖွဲ့ဝင်တွေကဘူဒါရုံထဲကနေပြင်ကိုခေါ်သွားပြီးပြန်မဝင်နိုင်အောင်ပိတ်ထားလိုက်ကြပါတယ်ဒီနေ့အစောပိုင်းတုန်းကလူမျိုးရုံးရင်းစံကတ်ဖြစ်တယ်ဆိုတဲ့သတင်းမျိုးတော့မတွေ့ရသေးပါဘူးဒီနေ့စော်ပိုင်းတုန်းကတော့ရာပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေကဗီယက်နာမြို့ကိုသွားမဲ့ယထာဘော်တက်ဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဝင်တွေကတာစီရင်ရုံးရင်ဆန်ခတ်တော့ဖြစ်ခဲ့ရပါတယ်။အခုလိုယထာဘော်ကပြန်တွန်းချခံခဲ့ရပြီးဒီရွှေပြောင်းလာသူတွေအနေနဲ့ဗူဒါယုံအပြင်ဘက်မှာယာယီတဲထိုးပြီးစခန်းချနေထိုင်ကတချို့ကလွတ်မြောက်ရေးလွတ်မြောက်ရေးဂျာမနီလို့သူတို့သွားကျင်တဲ့နေရာကိုတံပြိုင်အော်ဟစ်ခဲ့ကြပါတယ်။တကယ်တော့တနင်္လာနေ့တရထင်ပါတဲ့ရွှေပြောင်းဝင်ရောက်သူဦးရေ3650ဗီယက်နာမြို့ကိုရောက်ရှိလာတယ်လို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ဒါဟာဒီနှစ်အတွင်းတရက်ထဲမှာရောက်တဲ့အများဆုံးအရေအတွက်ဖြစ်ပါတယ်။အခုလိုစမတန်များပြားတဲ့လူတွေဟာဥရောပသမဂ္ဂနိုင်ငံတွေမှာခွန်လုံခွင့်ရဖို့အတွက်ပြင်းထန်ကြိုးစားနေကြတာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီကံသတ်မှတ်ချက်တွေအရရွှေပြောင်းဝင်ရောက်လူတွေဟာသူတို့ပထမဆုံးရောက်တဲ့နိုင်ငံမှာခွန်လုံခွင့်ရဖို့လိုချင်မှာဖြစ်ပါတယ်ခင်ဗျာ။
ရာသီဥတုပြောင်းလဲနေတဲ့ကိစ္စဟာအရေးပေါ်အခြေအနေရောက်နေပြီးတဖြည်းဖြည်းကြီးထွားလာနေတဲ့ချိန်ချမှုဖြစ်နေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။တဘဝပဝန်းကျင်ရေးရာကိစ္စပေါ်လူတွေတတိပြုလာစေဖို့ရည်ရွယ်ချက်နဲ့သွားတဲ့အလာစကာပြည်နယ်၃ရက်ကြာခီးစဉ်တွင်တနင်္လာနေ့မှာမစ္စတာအိုဘားမားကအဲ့ဒါလို့ပြောလိုက်တာပါ။ရာသီဥတုပြောင်းလဲမှုဟာတစ်နှစ်ကုန်သွားတာနဲ့အမျှပိုးပိုပြီးတည်တာထင်ရှားလာနေတယ်လို့အန်ကိုရီမြို့မှာပြုလုပ်တဲ့နိုင်ငံတကာရေခဲတောင်များဆိုင်ရာညီလာခံတစ်ခုအတွင်းပြောတဲ့မိန့်ခွန်းတဲ့သမ္မတအိုဘားမားကထည့်ပြောခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဟာအလန်းကွာတဲ့ပြဿနာတစ်ခုမဟုတ်တော့ဘဲဒီနေရာမှာအခုကိုပဲဖြစ်နေတာပါလို့သမ္မတအိုဘားမားကပြောပါတယ်။ရာသီဥတုပြောင်းလဲမှုဟာကင်တွယ်လှုပ်ဆောင်နိုင်တာထက်ပိုပြီးတော့မြန်မြန်ဖြစ်နေပြီးအဲ့ဒါကိုပြောင်းလဲရမယ်လို့သူကပြောတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်မှာနာမည်ကြီးနေတဲ့ Democratic Party သမ္မတလောင်း Hillary Clinton ရဲ့နိုင်ငံရဲ့ဝန်ကြီးဖြစ်စဉ်သုံးခဲ့တဲ့ email စာမျက်နှာပေါင်းနောက်ထပ် 9,000 ကျော်ကိုထုတ်ပြန်လိုက်ပါတယ်။တကယ်တော့ဝန်ကြီးဟောင်း Clinton အနေနဲ့နိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်မှာအစိုးရ email မသုံးဘဲကိုယ်ပိုင်ပုဂ္ဂိုလ်ရေး email ကိုသာသုံးခဲ့တာကြောင့်အခုလာမယ့်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာထိခိုက်မှုတချို့တော့ရှိနေပါတယ်။ဝန်ကြီးဟောင်း Clinton ဘက်ကတော့ ထိတ်တန့်လှုပ်ဝက်အဆင့်ရှိတဲ့အီးမေးတွေသူမပို့ခဲ့လက်ခံခဲ့တဲ့အီးမေးတွေထဲမှာမပါဘူးလို့တော့ညှင်းဆိုထားပါတယ်။ဒါပေမဲ့တချို့မဲဆန္ဒရှင်တွေကတော့အခုအီးမေးသုံးမှုဖြစ်စဉ်တစ်ခုလုံးမှာဝန်ကြီးဟောင်းကလင်တန်အနေနဲ့ရိုးသားမှုအပြည့်အဝနဲ့လုပ်ခဲ့တယ်လို့တော့မယုံကြည်ထားကြပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမတ်တိုနာကဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးတွေထဲမှာနောက်ဆုံးထောက်လှမ်းရေးစီစဉ်ချက်တွေအရထိတ်တန့်လှုပ်ဝက်အဆင့်ရှိတဲ့အီးမေးပေါင်း150ခန့်ပါခဲ့တယ်။ဒါပေမဲ့ကလင်တန်ဒီအီးမေးတွေသုံးစဉ်ကာလတုန်းကတော့ဒီအီးမေးတွေအားလုံးကိုအခုချိန်မှလို့ထိတ်တန့်လှုပ်ဝက်အဆင့်အဖြစ်မတတ်မှတ်ခဲ့သေးဘူးလို့ထုတ်ပြောထားပါတယ်။နိုင်ငံရေးဌာနရရှိတုံနာကပဲအရင်အဲ့ဒီအချိန်တော့ကထိတ်တန့်လှုပ်ဝက်လို့မတတ်မှတ်ခဲ့ပေမဲ့လည်းနောက်ပိုင်း update လုပ်တဲ့အချိန်မှကျတော့ဘသူကပို့တာဘာအကြောင်းဘယ်သတင်းရင်းမြစ်ကရတာတွေပေါ်မူတည်ပြီးသတင်းရင်းမြစ်တွေရဲ့လုံခြုံရေးအထွက်လှုပ်ဝက်အဆင့်ပြောင်းသွားတတ်တာလည်းဖြစ်နေကြပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံရဲ့ Lower Shabelle ဒေသမှာရှိတဲ့အာဖရိကသမဂ္ဂအခြေစိုက်စခန်းတစ်ခုကို El Shabab လက်နက်ကင်တပ်တွေကအင်္ဂါနေ့အစောပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အသေးခံကားဘုံခွဲတိုက်ခိုက်ခဲ့ပြီးနောက်လက်နက်ကင်တွေဟာအဲ့ဒီစခန်းကိုဝင်ရောက်ဆင်းနှင်းတိုက်ခိုက်ခဲ့ရမှာနှစ်ဖက်ကြားပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တိုက်ခိုက်မှုတွင်အာဖရိကသမဂ္ဂအဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးခဲ့ပြီး General Tuscan ကိုသိမ်းပိုက်နိုင်ခဲ့တယ်လို့El Shabab လက်နက်ကင်အဖွဲ့ဘက်ကဆိုပါတယ်ဒါပေမဲ့အာဖရိကသမဂ္ဂအဖွဲ့ဘက်ကတော့ဒီသတင်းကိုညှင်းဆိုပါတယ်သူတို့အနေနဲ့စခန်းကိုဆက်ပြီးထိန်းထားနိုင်ဆဲဖြစ်တဲ့အကြောင်းနဲ့စခန်းနဲ့လက်နက်တွေကို El Shabab တို့သိမ်းဆဲခဲ့တယ်ဆိုတဲ့သတင်းဟာမာယွင်းချောင်းအာဖရိကသမဂ္ဂဘက်ကပြောပါတယ်ရှင် Direct from Washington The Voice
of Americaအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါလာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောတဲ့နေရာမှာတက်မရော့ကိုထိခိုက်အောင်ဝေဖန်တာတွေမလုပ်ရဘူးဆိုတဲ့တားမြစ်ချက်နဲ့ပတ်သက်လို့ဒါဟာနိုင်ငံရေးမှာစစ်တပ်ရဲ့ထိန်းချုပ်မှုကိုပြသရာရောက်ပြီးဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတချို့ကဝေဖန်နေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကအကြောင်းဆုံးပြောပြပါမယ်ရှင်
ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေဟောပြောတင်ပြခွင့်ကန့်သတ်ချက်တွေနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးပါတီတွေရဲ့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ကိုအစိုးရကစင်စာပိတ်ဟန်တာတာဖြစ်တယ်လို့ဆိုပြီးတော့အများကထောက်ပြဝေဖန်နေကြတာပါစစ်တပ်နဲ့ပတ်သက်လို့ပြောဆိုဝေဖန်မှုတွေအပေါ်ကန့်သတ်ချက်ကတော့တိုင်းပြည်အတွင်းစစ်တပ်ရဲ့အာဏာချုပ်ကိုင်မှုကိုထင်ရှားစေတယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအကြီးတန်းသုတေသီ David Matheson ကပြောပါတယ်
And I think the UEC and the Tatmadaw further stifling public discussion in the state media on many issues that people do want to discuss shows that the military has not improved.
ဒီကဘွယ်ကော်မရှင်နဲ့တက်မရိုဟာအစိုးရသတင်းမီဒီယာတွေကနေပြီးတော့ပြည်သူအများစိတ်ဝင်စားပြောဆိုဆွေးနွေးခြင်းတဲ့ကိစ္စတွေကိုပြောလို့မရအောင်လို့လူလူဆွေးနွေးမှုတွေကိုဖိအားပေးဟန်တားဖို့ကြိုးစားနေတာပါ။ဒါကမြန်မာစစ်တပ်ဟာဘာမှပြောင်းလဲမှုမရှိသေးဘူးဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။ပကြကင်းကထုတ်ပြန်တဲ့ဒီရွက်ောက်ပွဲဆိုင်ရာစူဝေးဟော်ပြော်ကွင်းကန့်သတ်ချက်တွေကိုကြည့်လို့ရှိရင်စစ်တပ်ကအာဏာကိုထိန်းချုပ်ထားစေဖြစ်တယ်ဆိုတာကိုသတိပေးလိုက်တာပါရွက်ောက်ပွဲကော်မရှင်ကလည်းစစ်မှန်တဲ့ရွက်ောက်ပွဲတွေဖြစ်ဖို့ဆိုတဲ့ဘက်မှာမရှိဘဲနဲ့စစ်တပ်ဘက်ကနေပြီးတော့ယက်တီပေးနေပါတယ
်ရွက်ောက်ပွဲတွေကျင်းပဖို့နှစ်လလောက်ပဲလိုတဲ့အချိန်မှာအခုလိုနိုင်ငံရေးပါတီတွေရဲ့ရွက်ောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ကန့်သတ်ချက်တွေတိုးမြင့်ထုတ်ပြန်လာတာကိုကြည့်ရင်လာမယ့်ရွက်ောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွက်ောက်ပွဲမဖြစ်နိုင်ဘူးလို့လည်း Mr. Matheson ကဝေဖန်ပါတယ်လွတ်တော်အတွင်း25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေအတွက်တရားပေးထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ပေးဖို့ဆိုတဲ့တောင်းဆိုမှုတွေနဲ့အများပြည်သူတွေအကြားဒီကိစ္စဆွေးနွေးပြောဆိုမှုတွေရှိနေချိန်မှာစစ်တပ်ရဲ့ဂုံတိတ်ခါထိခိုက်အောင်ဟောပြောမှုတွေမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်ကဒီမိုကရေစီရွေးကောက်ပွဲတွေမှာအဓိကကျတဲ့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ကိုချိုးဖောက်ရကြပြီးမျှတမှုမရှိဘူးလို့ဆိုပြီးလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကလည်းဝေဖန်ပြောဆိုနေကြတာပါလူ့ဘောင်တေဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အခုလိုထောက်ပြပါတယ်
နိုင်ငံရေးပါတီတိုင်းမှာတော့တိုင်းပြည်ရဲ့ဒီအဖွဲ့အစည်းတည်တည်နဲ့ပတ်သက်လို့ပဲဖြစ်တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရဲ့အရေးနဲ့ပတ်သက်လို့သူတို့ပါတီရဲ့ဒီတိုင်းပြည်ကိုဘယ်လိုပုံဖြစ်စေချင်တယ်ဆိုတဲ့သဘောထားတွေမူဝါဒတွေရှိကြတယ်အဲ့တော့တက်မတော်ကိုနော်ကျွန်တော်တိုင်းပြည်ရဲ့တက်မတော်ကိုဘယ်လိုတက်မတော်ဖြစ်စေချင်တယ်ဘယ်လိုတက်မတော်မျိုးဖြစ်မြင်ချင်တယ်ဆိုတဲ့သဘောထားဟာနိုင်ငံရေးပါတီတိုင်းမှာရှိကြတယ်အဲ့တော့လက်ရှိတည်ရှိနေတဲ့ဒီတက်မတော်ကိုကျွန်တော်ပါတီအနေနဲ့ဆိုဂုံတိတ်ခါရှိနေခြင်းနဲ့နိုင်ငံရေးနဲ့ကင်းရှင်းနေခြင်းနဲ့ professional army ဖြစ်စေခြင်းနဲ့ ဒီလိုသဘောထားမျိုးတွေကနိုင်ငံရေးပါတီတိုင်းမှာရှိကြတယ်ဒီလိုကိစ္စမျိုးတွေကိုတော့တင်ပြတာပြောဆိုတာဆွေးနွေးတာတွေကဒါကဒါဝေဘာနာတိုက်ခိုက်တာဖောက်ကြတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ယူဆရတာတခုပေါ့နော်နောက်ဒုတိယတစ်ခုကနော်ဒီတမရော်သားတွေပဲဖြစ်ဖြစ်ဒီတိုင်းပြည်ထဲမှာရှိတဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်တချို့လူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်ဒီလိုကိစ္စမျိုးတွေရှိလာလို့ရှိရင်နိုင်ငံရေးပါတီတွေနဲ့ဒီလိုကိစ္စမျိုးတွေကမဖြစ်သင့်ဘူးနော်လို့ပြောတဲ့ဆိုတဲ့ကိစ္စမျိုးတွေကဝေဘာနာတိုက်ခိုက်တာမဟုတ်ဘူးတပြိုင်တည်းထဲမှာပဲခုနလိုကိုတိုင်းပြည်ရဲ့တမတော်ကိုကိုမြင်ကျင်တဲ့ပုံစံကိုဖြစ်စေတဲ့ပုံစံကိုတင်ပြတာဖြစ်တယ်လို့ကျွန်တော်နေနေတော့ပြောချင်ပါဘူး
။ August 29ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့နိုင်ငံရေးပါတီတွေဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေထဲမှာတော့တမတော်ပြုတ်ပွဲရေးကိုဖြစ်ပေါ်စေတဲ့ဒါမှမဟုတ်တမတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့ဟောပြောမှုတွေမလုပ်ရဘူးဆိုပြီးတာမြင်ထားတာဖြစ်ပါတယ်။Humorous Watch အဖွဲ့ကြီးကတော့ရွေးကောက်ပွဲတွေကျင်းပတဲ့ဆိုရာဟာနိုင်ငံရေးအရာလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေကိုဟန်တာဖို့မဟုတ်ဘဲဒီလိုဆွေးနွေးမှုတွေပိုပြီးဖြစ်လာအောင်လှုံ့ဆော်ပေးတဲ့အချိန်အခါမျိုးသာဖြစ်တယ်လို့ထောက်ပြအဝေဖန်ထားပါတယ်ရှင်
။မခင်ဖြူတွေစူးစီးတင်ပြတော့ပါရှင်။ VOA American အတန်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လက်သက်လွတ်တော်ဖက်ကသတင်းတပုတ်ကိုတစ်ဆက်တည်းတင်ပြပါအောင်မယ်။လက်ရှိလွတ်တော်ကာလအတွင်းအပြီးမတတ်သေးတဲ့ဥပဒေကြမ်းတွေကိုအစီရင်ခံစားနဲ့တကွာလွတ်တော်တစ်ကိုတွေ့ပြောင်းနိုင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီတွေကဆက်လက်လှုံ့ဆော်နေပါတယ်။လွတ်တော်နေရတို့ကတော့ပြီးခဲ့တဲ့သတင်းဘက်ကရန်နာလိုက်ချိန်မှာလွတ်တော်နေရတို့မှာဥပဒေကြမ်း40ကျော်ကျန်ရှိနေသေးတာဖြစ်ပါတယ်။အခြေအနေအရရကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ကိုပြီးခဲ့တဲ့သတင်းဖတ်ကရန်နာလိုက်ပြီးဖြစ်ပေမဲ့မပြီးပြတ်သေးတဲ့ဥပဒေချမ်းတွေကိုအပြီးသတ်အစဉ်ခံစားနဲ့တကွာအစဉ်သင့်ဖြစ်စေဖို့လွှတ်တော်ဥပဒေချမ်းကော်မတီအစည်းအဝေးတွေကတော့ဆက်ပြီးတော့ကျင်းပနေပါတယ်။လက်ရှိလွှတ်တော်ကနေကြံနေသေးတဲ့ဥပဒေချမ်းတွေကိုလာမယ့်လွှတ်တော်အသစ်မှာဥပဒေချမ်းကော်မတီရဲ့အစဉ်ခံစားရီနဲ့အတူလွှဲပြောင်းပေးနိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်နားရက်ကသူရဥရွှေမတ်ရဲ့ညွှန်ကြားချက်နဲ့ပြည်သူလွှတ်တော်ဥပဒေချမ်းကော်မတီကဆက်လက်ဆောင်ရွက်နေတာဖြစ်တယ်လို့ပြည်သူလွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွင်းရေးမှူးဦးစောလှထွန်းကပြောပါရစေ။
ကျွန်တော်တို့ကလွှတ်တော်ရဲ့ session တစ်ခုပြီးပြီဆိုလို့ရှိရင်ဟိုပထမကြိမ်ကနေတက်တာဒုတိယကြိမ်ကနေတက်တာအဲ့လိုရှိတာပေါ့ဗျာ။အဲ့လိုကနေတက်တာရှိတယ်ဆိုတော့အဲ့တော့ဒီကနေတက်တာမှာကျန်းနေတဲ့ဥပဒေဆိုတာမျိုးကသူကရည်စည်းများလို့ပဲဟိုကနေတော့ဆုံးဟိုဒီဥပဒေပြင်ဒီဥပဒေဟွာကိုတောက်ဆောင်တင်းလာတာပေါ့ဗျာအဲ့တော့ဒီဥပဒေနဲ့ပတ်သက်လို့ဆောင်ရတဲ့ဆောင်ရထိုက်တာတွေပေါ့ဆောင်ရရမဲ့လုပ်ငန်းတွေကိုလွတ်တော်ဟောင်းရလူတွေကဆောင်ရပြီးဟူတာပဲရှိတယ်အဲ့ဒါကြောင့်မို့မင်းတို့ဥပဒေကြမ်းကော်မတီကနေပြီးတော့မှဒီလွတ်တော်ပြီးသွားရင်ဆောင်ရရမဲ့ဥပဒေတွေနဲ့ပတ်သက်လို့ရှိရင်အစင်းနဲ့လုတ်ပေးထားရမယ်ဆိုတော့အဲ့ဒီလမ်းညွှန်ချက်ပါပဲ25ရဲ့ရှင်းလာမဆောက်ဆိုင်ရနေရသူဟာဟောလွတ်တော်ဥပဒေနဲ့ကော်မတီကော်မရှင်ရဲ့အစည်းအဝေးမှာဟိုအုပ်ထိုက်ရေးနိုင်ငံရေးရဲ့လမ်းညွှန်တယ်လမ်းညွှန်ချက်အရကျွန်တော်တို့ကလည်းလက်ကျန်ရှိနေတဲ့ဥပဒေတွေကိုနောက်တန်းပေါ့နော်နောက်တန်းမှာဆောင်ရဲ့အစင်းနဲ့ဆောင်ရဲ့နိုင်မှုတွေကျွန်တော်တို့ကပြင်ဆင်ပေးနိုင်မှုတွေဒါအစည်းအဝေးတွေဆက်လက်ကျင်းပနေခြင်းဖြစ်ပါတယ်
လက်ရှိပြည်ထောင်စုလွှတ်တော်ကအတီးပြုတ်ဖို့အခြေအနေမပေးခဲ့ရင်တော့လာမယ့်လွှတ်တော်အသစ်မှာအရေးကြီးတဲ့ဥပဒေချမ်းတွေကိုအစဉ်အသင့်ဆွေးနွေးနိုင်ဖို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီတို့ဆက်ပြီးတော့ဆောင်ရွက်နေကြတာဖြစ်တယ်လို့လည်းပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွင်းရေးမှူးဦးစောလှထွန်းကပြောပါရယ
်ဒီလိုအမျိုးသားလွှတ်တော်မှာ24ခုရှိတယ်ပြည်သူ့လွှတ်တော်မှာ18ခုရှိတယ်18ခုရှိတယ်ဆိုတော့ဒီဥမာဆိုတော့ပြည်သူ့လွှတ်တော်မှာဆို ID law လေးခုရှိတယ်နော်အိုင်ဒီဘာပေါ့နော်ဟိုဘာပေါ့မူပိုင်ဝန်ဆိုင်ရာဥပဒေတွေပေါ့နော
်ဟုတ်ကဲ့
အလားတူပဲသိအရေးကြီးတဲ့ဟိုမိပြတိုင်းတို့နောက်နိုင်ငံကစီးပွားရေးကိုကုသရောင်းဝယ်မှုနဲ့ဒီဘာပေါ့ဟိုဒီနည်းမျိုးနဲ့မှုတွေအနုညာတလို့ဘာမျိုးပေါ့နော်အနုညာတပေါ့အနုညာတလို့ဥပဒေမျိုးပေါ့ arbitration လေ
အ
ဲ့တော့ဒီလိုဥပဒေမျိုးတွေအရေးကြီးတဲ့ဟာတွေကြတော့လည်းရှိတယ်အဲ့တော့ရှိတဲ့ဟာတွေကိုကျွန်တော်တို့ကနောက်တစ်ချိန်မှာဆင်းင်းပြန်ထမ်းနိုင်ဖို့ဆိုတော့ဆောင်ရွက်လို့ရတဲ့ဥပဒေကိုဆောင်ရွက်ခြင်းဖြစ်ပါတယ်ဥပဒေချမ်းကော်မတီဆိုတာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကဆောင်ရွက်ခြင်းဖြစ်ပါတယ်အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကလည်းသူနည်းသူဟာနဲ့ဆောင်ရွက်လည်းရှိပါတယ်
ပြည်သူ့လွှတ်တော်မှာဥပဒေကျန်18ခုလိုကျန်ရှိနေသေးပြီးအမျိုးသားလွှတ်တော်မှာလည်းအပြီးမတတ်နိုင်သေးတဲ့ဥပဒေကျန်24ခုကျန်ရှိနေသေးတာဖြစ်ပါတယ်။ဒါအပြင်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တို့သဘောကွဲလွဲမှုကြောင့်အတီမပြုတ်နိုင်သေးတဲ့ဥပဒေကျန်တွေကလည်းတစ်ဖက်မှာရှိနေသေးတာဖြစ်ပါတယ်ရှင်
။မှတ်သင်ကြီးထိုက်ပါရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
မနက်ငယ်လူဦးရေထဲမှာအများစုဖြစ်တဲ့အမျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့အမျိုးသမီးကိုယ်စားလှယ်လောင်းအကြီးအကျယ်ဟာအမျိုးသားတွေထဲအစမတန်းကိုနေပါတယ်။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239232555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်။
VOA ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောတာရှင်များရှင်58ကြိမ်မြောက်ရမွန်မက်ဆေဆေဆူကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဩဂုတ်လ31ရက်နေ့ကချီးမြှင့်ခဲ့ရမှာအခမဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဥကျော်သူအပါဝင်အခြားအာရှနိုင်ငံတွေကဆုရှင်ငါးဦးရရှိခဲ့ပါရယ်။မက်ဆေဆေဆူရှင်တွေဟာခေတ္တတရေကောင်းတွေဖြစ်တယ်လို့လည်းဖိလစ်ပိုင်သမ္မတကချီးကျူးလိုက်ပါရယ်။အပြည့်စုံကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရစေ။
အရှတရဲ့နိုဘယ်ဆုလို့တင်စားနေကြတဲ့ရေမွန်မက်ဆေဆေဆုကိုအခုနှစ်အတွက်ချီးမြှင့်ခဲ့တာမှာနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းဆုရရှိခဲ့ပါတယ်။မြန်မာနိုင်ငံကလူတန်းစားအလွာအသီးသီးကိုယ်ွယ်ယုံကြည်မှုဘာသာအသီးသီးကိုမခွဲခြားဘဲတက်ရှိထင်ရှားရှိနေသူတွေအတွက်ရောတည်ဆုံသွားသူတွေအတွက်ပါလူမှုရေးအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးတာကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုဆုချီးမြှင့်ခဲ့တာဖြစ်တယ်လို့ရေမွန်မက်ဆေဆုချီးမြှင့်ရေးဘုတ်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဒီစုချင်းမြင့်ခါတာနဲ့ပတ်သက်ပြီးတော့ဥကျော်သူက VOA ကိုအခုလိုပြောခဲ့ပါတယ
်။ဒီဟာရတာကျွန်တော်ရုပ်ရှင်လောကမှာဆိုအပြင်းအစုလိုပေါ့ဗျာ။ကိုယ်တွေရတကယ်ကျန်ရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီဝင်ငွေစုကြတော့ဒီဟာလည်းကိုကပုံပြီးတော့အများဆက်ပုံလောက်ရမယ်ဆိုရဲဒီစိတ်ဓာတ်မျိုးဖြစ်လာတယ်ပြီးတော့ကိုလောက်သားတဲ့ပြန်မတဲ့ဟာတွေကလည်းဒါကိုယ်ကြောင်ပါအင်အားတွေပေါ့အင်အားတွေရဆိုပါတယ်ဒီစုရမယ်ဆိုတော့မတင်တာဟုတ်ဒီဒီကဒီရတဲ့ဒေတာလေးလာပြီးတော့မှဒီလိုက်တဲ့စုဖြစ်တော့ဒါကြောင့်လည်းတန်ဖိုးချရမှာပေါ့
တချိန်ကအကယ်ဒမီမင်းသားတဦးဖြစ်တဲ့ဦးကျော်သူဟာ2000ခုနှစ်မှာဒါရိုက်တာအကယ်ဒမီဦးသူခနဲ့အတူတွဲပြီးအခမဲ့နိုင်ရေးကူညီမှုအသင်းကိုစတင်တည်ထောင်ခဲ့တာပါနိုင်ရေးကူညီမှုအသင်းဟာအခုချိန်ထိနိုင်ရေးအခမ်းအနားတသိန်းခွဲကျော်ကိုအခမဲ့ဆောင်ရွက်ပေးခဲ့ပြီးလည်းဖြစ်ပါတယ်ဒီစုကိုဖိလစ်ပိုင်သမ္မတဘနီနိုအကီနိုကိုရိုင်ချီးမြှင့်ခဲ့တာဖြစ်ပြီးဦးကျော်သူကိုစုချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် From Myanmar we have Mr. Cho Tu an esteemed actor who was chosen to make his mark beyond the silver screen
and မြန်မာနိုင်ငံကဦးကျော်သူဟာရုပ်ရှင်မင်းသားတစ်ယောက်ဖြစ်ပြီး2000ခုနှစ်မှာသူဟာနာရေးကူညီမှုအသင်းကိုတည်ထောင်ပြီးတော့ဆင်းရဲပြီးဒကြိုစိတ်မတက်နိုင်တဲ့သူတွေအတွက်ဗုဒ္ဓဘာသာဓလေ့ထုံးစံတဲ့အညီအခမဲ့ဒကြိုနှံအောင်အကူအညီပေးခဲ့ပါတယ်အဲ့ဒီချိန်ကစပြီးသူဟာလူတန်းစားအလွှာအသီးသီးအတွက်လှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီထဲမှာအခမဲ့ဆေးကုပေးတာတွေအသက်မွေးဝမ်းကြောင်းတင်နန်းပေးတာတွေပြိပခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးခဲ့ပါတယ်။ဦးကျော်သူဟာနာရေးအခမ်းအနားတွေအတွင်းသူကိုယ်တိုင်အခေါင်းထမ်းခဲ့တယ်လို့အစိုးရရဲ့ကန့်တတ်တဲ့မူဝါဒတွေပေါ်ဆန့်ကျင်တဲ့သူတွေကိုလည်းအထောက်အကူပေးခဲ့ပါတယ်။လူမှုပြဿနာတွေနဲ့ပတ်သက်ပြီးတော့ချင်းချောက်မှုတွေကြားကပဲဝေဖန်ခဲ့သူတွေဖြစ်ပါတယ်
။2015ရေမွန်မက်ဆေဆေဆုရရှိသူတွေထဲမှာဦးကျော်သူအပါအဝင်အိန္ဒိယနိုင်ငံကအာဂရီလိုက်စားမှုတိုက်ဖြတ်ရေးကြိုးပမ်းဆောင်ရွက်နေသူစန်ဂျစ်ချတာဗဒီဆင်းရဲသားတွေအတွက်အဝတ်ဟောင်းတွေကိုပြန်ချုပ်ပြီးအသုံးပြုပေးနေသူ အန်ချူဂုပ္တာလာအိုနိုင်ငံကရှေးဟောင်းပိုးချီရက်လုတ်တဲ့လုပ်ငန်းကိုပြန်လည်ရှင်းသန်အောင်လုပ်ပြီးစင်ရသားတွေရဲ့အသက်မွေးဝမ်းကြောင်းအတွက်အကူအညီပေးနေသူကော်မာလီချာတွန်ဘွန်နဲ့ဖိလစ်ပိုင်ကယာဇူးနစ်ချီရှိခဲ့တဲ့ရိုးရအကမတိန်ကောရအောင်ထိမ့်သိမ်းပေးခဲ့တဲ့လီဂါယာဖာနန်ဒိုအမီလ်ဘန်ဆာရုပါဝင်ပါတယ်မက်ဆေးဆေးစုရှင်တွေဟာခစ်သစ်သူရဲကောင်းတွေဖြစ်တယ်လို့လည်းဖိလစ်ပိုင်သမ္မတဗနီနိုအကီနိုကပြောပါတယ
် None of our awardees embark on these journeys out of a desire for fame and fortune None of you chose to take
စုရှင်တွေအနေနဲ့ဘယ်သူမှဒီတာဝန်တွေကိုလွဲမဲ့ထင်လို့ယူခဲ့ကြတာမဟုတ်ပါဘူးအမှန်တကယ်အပြောင်းလဲတွေဖြစ်ဖို့ကအမှန်တကယ်ခွန်အားစိုက်ထုတ်လုပ်ရပါတယ်ဒါကိုစုရှင်တွေကိုယ်တိုင်လိုလိုလားလားလုပ်ပေးခဲ့ကြတာပါစုရှင်တွေဟာကျွန်တော်တို့နိုင်ငံရဲ့သူရဲကောင်းတွေလိုပါပဲကျွန်တော်တို့အနေနဲ့စုရှင်တွေအားလုံးကိုချီးကျူးဂုဏ်ပြုပါတယ်ခင်ဗျားတို့ဟာခစ်တရဲ့သူရဲကောင်းတွေပ
ါစုရရှိသူတွေကိုရွှေစိတ်တစ်ခုနဲ့ဂုဏ်ပြုလက်မှတ်ပါဝင်အမေရိကန်ဒေါ်လာ3000စီချီးမြှင့်ခဲ့ပါတယ်1958ခုနှစ်ကလေရင်ပြတ်ကျသွားတဲ့အထက်မှာပါသွားခဲ့တဲ့ဖိလစ်ပိုင်နိုင်ငံရဲ့တတမမြောက်သမ္မတရီမိုမက်ဆေးဆေးကိုဂုဏ်ပြုတဲ့အနေနဲ့အာရှဒေသတဝန်းလူမှုဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးဒီစုကိုချီးမြှင့်တာဖြစ်ပါတယ်။1958ခုနှစ်ကစတင်ပြီးချီးမြှင့်လာခဲ့တဲ့မက်ဆေးဆေးစုကိုမြန်မာနိုင်ငံက6ဦးရရှိခဲ့ပြီးတော့အက်ဒဝတ်လော်ယုံ၊တီတီလူးစ်၊ဒေါက်တာဆင်သီယာမောင်၊လဖိုင်ဆန်ယောကစောဝါနဲ့ဦးကျော်သူတို့ရရှိခဲ့တာပါ။ဦးကျော်သူဟာရီမိုမက်ဆေးဆေးစုအမေရိကန်ခြေဆိုင် NED အဖွဲ့နဲ့ဒေဘွားအတင်းတို့ရဲ့ရာသပ်ပံစုတွေအပါအဝင်တခြားဂုံပြူစုတွေအများပြားလဲရရှိခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA မြန်မာပိုင်းကအတန်းလွင့်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်VOA ကနေအီဒီယမ်အသုံးအင်္ဂလိပ်သင်ကန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းလေ့လာကြည့်ရှုနိုင်ပါတယ်ရှင်အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုနောက်ဆုံးကြံတဲ့အချိန်တွင်တည်င်းအချင်းချုပ်ကိုကိုဝင်းမင်းကတက်လက်ပြောပြပေးပါအောင်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမနာဖျားလိုလူတိများတဲ့နှစ်ခုမှဘုံခွဲခဲ့သူနဲ့ပုံစံတူတဲ့အဓိကတန်တရားရှိထားသူတူကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့ကြေညာလိုက်ပါတယ်။ထိုင်းစစ်ဆိုရခေါင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာကထိုင်းလူမျိုးမဟုတ်တဲ့ဒီတန်တရားရှိထားသူနိုင်ငံသားကိုကမ္ဘောဒီးယားနယ်စပ်ကစာကြောက်ပြည်နယ်မှာအခုလိုဖမ်းဆီးခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ဩဂတ်18ရက်နေ့ကဘန်ကောက်မြို့လယ်မှာရှိတဲ့လူစီကားတဲ့နေရာကဒီဟိန္ဒူနှကွန်းဘုံကွဲမှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းဒဏ်ရာတွေရခဲ့ကြပါတယ်။ထိုင်းနိုင်ငံမှာပဲလူကုန်ကူးဂိုင်းတစ်ခုနဲ့ထိုင်းရဲတပ်တို့ကြားဆက်ဆက်ရှိတယ်ဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့တဲ့အတွက်အသေးဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဩစတြေးလျသတင်းသမား2နဲ့လူဖော်ဂိုင်းဘက်ထိုင်းနိုင်ငံသူတို့မှာအပြစ်မရှိဘူးလို့ထိုင်းတရားရုံးကဒီနေ့ဆုံးဖြတ်လိုက်ပါတယ်။အင်္ဂလိပ်စာနဲ့ရေးတဲ့ဖူကက်ဝမ်သတင်း website မှာ2013ခုနှစ်ကရေးသားဖော်ပြခဲ့တဲ့ဒီသတင်းအတွက် Alan Morrison နဲ့ချူတီမာစီဒါစာတီယန်တို့နှစ်ဦးဟာ2009ခုနှစ်ထိကြခံနိုင်ရတဲ့အမှုနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ရဲ့တင်မှာမြန်မာနိုင်ငံကရေဂျာမွတ်စလင်တွေကိုလူကုန်ကူးမှုမှာကူညီဖို့ဒါမှမဟုတ်မသိကြအောင်ဆောင်နေဖို့ထိုင်းရဲ့တာဝန်ရှိသူတွေကငွေယူခဲ့တယ်လို့ရိုက်တာသတင်းဆောင်ပါမှာရေးခဲ့တာကိုကိုကာရေးခဲ့ရတာနေအခုလိုတရားစွဲခံခဲ့ရတာပါတရုတ်နိုင်ငံရှေ့ဘက်ကဓာတ်ပစ္စည်းဆိုင်ရာတစ်ခုမှာတော့ပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူထုသေဆုံးခဲ့တယ်လို့တရုတ်ဆိုရသတင်းမီဒီယာတွေကထုတ်ပြလိုက်ပါတယ်။တရုတ်နိုင်ငံသူလောင်ရုံတွေမှာအခုလိုပောက်ကွဲမှုတွေဆက်တိုက်ဖြစ်လာခဲ့ပြီးဘေးကင်းလုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေအားနည်းလို့ဖြစ်ရတာလို့ဝေဖန်ချက်တွေထွက်နေချိန်မှာအခုလိုပောက်ကွဲမှုထပ်ဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ70 kHz 1063ညာလိုင်းဒိုမီတာ79 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.